အိန္ဒိယစစ်တပ်အကြီးအကဲဒေါက်ဒီဆင်းရဲ့ဖိတ်ကြားချက်အရနိုင်ငံနယ်စပ်တွေတာမှရှိနေတဲ့တောင်းကျမ်းသူတွေကိုကင်းလဲ့ရေးကိစ္စအပါအဝင်နိုင်ငံလုံခြုံရေးကိစ္စတွေကိုဆွေးနွေးဖို့အတွက်မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်ဟာအိန္ဒိယနိုင်ငံကိုအခုလကုန်ပိုင်းမှာတွားရောက်လည်ပတ်မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံမဏိပူရပြည်နယ်ချန်တယ်ခရိုင်အတွင်းမှာရှိတဲ့သူတို့တပ်ဖွဲ့ဝင်တွေကို NSCNK လို့ခေါ်တဲ့နာဂတဘုံအဖွဲ့ကဇွန်လ၄ရက်နေ့ကခြုံငုံတိုက်ခတ်ပြီးတဲ့နောက်အဲ့ဒီအဖွဲ့ကိုဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကပိတ်ပင်တားမြစ်ဖို့စီစဉ်နေတဲ့အချိန်မှာပဲအခုလိုဗိုလ်ချုပ်မူကြီးမေအောင်လိုင်ရဲ့ခီးစဉ်ဖြစ်ပေါ်လာတာပါ။ဗိုလ်ချုပ်မူကြီးမေအောင်လိုင်ရောက်လာမဲ့ရဲ့အတိအကျကိုအတိမပြုရသေးပေမဲ့ဇူလိုင်လနောက်ဆုံးပတ်လောက်မှာရောက်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်။အစောပိုင်းတုန်းကတော့ဗိုလ်ချုပ်မူကြီးမေအောင်လိုင်အနေနဲ့အိန္ဒိယနိုင်ငံကိုအခုလဇန်းပိုင်းမှာတွားရောက်လည်ပတ်ဖို့စီစဉ်ထားခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးမေအောင်လိုင်အနေနဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ကာကွယ်ရေးဝန်ကြီးမနိုဟာပရိခာအပါအဝင်အစင်းမြင့်အိန္ဒိယအစိုးရအရာရှိတွေနဲ့တွေ့ဆုံမှုရှိပြီးမြန်မာနိုင်ငံအတွင်းအခြေစိုက်ပြီးအိန္ဒိယအစိုးရကိုတော်လှန်နေတဲ့သဘုံတွေကိစ္စကိုလည်းဆွေးနွေးဖို့ရှိတယ်လို့အိန္ဒိယသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။မြန်မာအစိုးရနဲ့ NSCNK အဖွဲ့အကြားအပြစ်ခတ်ရစေးသဘောတူညီချက်ရရှိထားပေမဲ့ NSCNK အဖွဲ့ရဲ့အကြီးအကဲ SS Kaplan ဟာအိန္ဒိယအစိုးရကိုတော်လှန်နေတဲ့ UNLFW အဖွဲ့ရဲ့အကြီးအကဲလည်းဖြစ်နေတဲ့အတွက်အဲ့ဒီလိုအပြစ်ခတ်ရစေးသဘောတူညီချက်ယူထားတာဟာပိုပြီးအကျိုးရုပ်စေတယ်လို့အိန္ဒိယမြို့သားလုံခြုံရေးအကြံပေးအဂျစ်ဒိုဗာကနေပြည်တော်ကိုပြီးခဲ့တဲ့လကုန်ပိုင်းကရောက်ရှိစဉ်မြန်မာအစိုးရအာဏာပိုင်တွေကိုပြောကြားခဲ့တယ်လို့ဆိုပါတယ်။အိန္ဒိယတပ်ဖွဲ့ဝင်တွေကို NSCNK အဖွဲ့ကဇွန်လ၄ရက်နေ့မှာဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်အိန္ဒိယစစ်တပ်ကမြန်မာနိုင်ငံဘက်အခြားမှာရှိနေတဲ့ NSCNK အဖွဲ့ကိုဇွန်လ၉ရက်နေ့ကလိုက်လံတိုက်ခိုက်ခဲ့တဲ့အကြောင်းအိန္ဒိယသတင်းမီဒီယာတွေမှာအကြေတဝင့်ပြောဆိုရေးသားမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်အခြေအနေတွေကိုပြန်လည်ထိန်းသိမ်းဖို့ကြိုးစားတဲ့အနေနဲ့အိန္ဒိယအမျိုးသားလုံခြုံရေးအကြံပေးအဂျစ်ဒိုဗာမြန်မာနိုင်ငံကိုတွားရောက်ပြီးသမ္မတဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမေအောင်လိုင်တို့နဲ့တွေ့ဆုံတဲ့အထိဖြစ်လာခဲ့တာပါ။